န်ဒန်မြို့နယ်မှာကစားခဲ့တဲ့ဝင်ဘယ်ဒန်တင်းနစ်တန်ပွဲအမျိုးသမီးတူးချင်းပိုလူပွဲမှာအမေရိကန်တင်းနစ်အားကစားမယ်ဆီရီနာဝီလျံစ်ကစပိန်တင်းနစ်အားကစားမယ်ကာဘင်မူဂူရူဇာကို 6-4 6-4 နဲ့နှစ်ပွဲဆက်အနိုင်ရပြီးပိုဆွဲသွားပါတယ်။ကမ္ဘာနံပါတ်1အမျိုးသမီးတင်းနစ်အားကစားသမားဆီရီနာဝီလျံစ်ဟာကြော်ကြားတဲ့ဒီဝင်ဘယ်ဒန်ဖလားကိုအနိုင်ရတာဒီတစ်ချိန်နဲ့ဆို6ချိန်ရှိပါပြီ။ဒါအပြင်အသက်33နှစ်အရွယ်မှာတစ်ချိန်ထပ်ပိုဆွဲရမှုချန်ပီယံဆုဖလားကိုအနိုင်ရတဲ့အသက်အကြီးဆုံးအမျိုးသမီးတင်းနစ်အားကစားသမားလည်းဖြစ်ပါတယ်။ဒီကရနစ်ကနေစပြီးအနိုင်ရခဲ့တဲ့ချန်ပီယံဆုဖလားတွေပါပေါင်းရင်အခုဆိုသူဟာ Grand Slam ချန်ပီယံဆုဖလား၄ခုစလုံးကိုအနိုင်ရထားသူပါ။ဒါပေမဲ့လည်း Serena Slam ဆိုတဲ့ဂုဏ်ပုဒ်ကသူ့အတွက်တော့အသင့်မဟုတ်ပါဘူး။2000နဲ့2003တင်းနစ်ကြသည်တို့ကလည်းအခုလိုပဲအလားတူဆုဖလား၄ခုစလုံးအနိုင်ရမှုပါတယ်။ဒါပေမဲ့လည်းတင်းနစ်အားကစားပရိသတ်တွေက Williams ကိုတကယ်အစစ်မှန် Grand Slam Champion ဖြစ်မြင်နေကြတာပါဆိုလိုတာကတော့ပြည်ကရင်တနေ့အတွင်း Grand Slam Champion ဆုဖလား၄ခုစလုံးကိုအနိုင်ရတာမျိုးပါအစောပိုင်းကရထားတဲ့ Australia Open ပြင်သစ် Open Champion ဖလားတွေနဲ့အခု Wimbledon နဲ့ပေါင်းရင် Williams ဟာဒီတနေ့အတွင်းဆုဖလား၄ခုရဲ့က၃ခုရထားပါပြီနောက်ဆုံးကတော့စက်တင်ဘာလအစောပိုင်းနယူးယောက်မှာကစားမယ့် American Open ဖလားကိုအနိုင်ရဖို့ပဲကြံပါတော့တယ်ခင်ဗျာ